လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်လည်းဖြစ်အရေးပေါ်ကဲဆဲတုံ့ပြန်ရေးဆိုင်ရာဒုတိယညှိနှိုင်းရေးမှုလည်းဖြစ်တဲ့အာဆူလာမူလာဟာမနေ့ကနဲ့ဒီကနေ့နှစ်ရက်မှာတော့ရခိုင်ပြည်နယ်ကိုသွားရောက်ခဲ့ပါတယ်သက်ဆိုင်ရာပြည်နယ်ဆွေးနွေးတာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံခဲ့တယ်လို့ဒုက္ခသည်စခန်းတချို့ကိုလည်းသူသွားရောက်ခဲ့ပါတယ်။ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြမဆွေးရတက်တို့ကြားမကြသေးခင်ကတိုက်ပွဲတွေကြောင့်အိုးရင်စွန့်ခွာထွက်ပြေးခဲ့ရသူတွေနဲ့တွေ့ဆုံခွင့်ရဖို့ကြိုးစားခဲ့ပေမဲ့လို့သူတို့နဲ့တော့တွေ့ခွင့်မရခဲ့ကြောင်းပြောပါတယ်။ Mrs. Muller ရဲ့ရခိုင်ခီးစဉ်ကြောင့်အပြည့်အစုံကိုတော့မတ်မေခါကသတင်းပေးပို့ထားပါတယ်။
မေ9ရက်နေ့ကနေ15ရက်နေ့ထိသတင်းတပတ်ကြားမြန်မာနိုင်ငံကိုရောက်ရှိနေတဲ့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်အာဆူလာမူလာဟာမနေ့ကနေဒီကနေ့နေ့ရက်အတွင်းမှာတော့လက်နက်ကင်ပြိပခါတွေရှိနေတဲ့ရခိုင်ပြည်နယ်ကိုတွားရောက်ခဲ့တာဖြစ်ပါတယ်။ပြည်နယ်အစိုးရတာဝန်ရှိသူတွေလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေနဲ့ဒေသခံတွေကိုတွေ့ဆုံခဲ့တယ်လို့စစ်တွေမြို့ကဒုက္ခသည်စခန်းအချို့ကိုလည်းတွားရောက်ခဲ့ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့လပိုင်းတွေကဆက်လို့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့အကြားတိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့မရခဲ့ဘူးလို့ UNOCHA ရဲ့မြန်မာပြည်ဌာနလူမှုဆက်သွယ်ရေးနဲ့ပြန်ကြားရေးအရာရှိနန်စီမန်နလီကပြောပါတယ်
One of her main objectives was, in fact, to meet with people who were displaced by the recent clashes with Arakan Army.
သူခီးစင်ရဲ့အဓိကရွယ်ချက်ထဲကတစ်ခုကတော့ရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်မတော်တို့အကြားမကြသေးခင်ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေကြတဲ့သူတွေနဲ့တွေ့ဆုံခွင့်ရဖို့ပါ။ဒါပေမဲ့အဲ့ဒီလိုနေရာတွေကိုတွားရောက်ခွင့်မရခဲ့ပါဘူး။အစိုးရကကျမတို့ကိုအကြောင်းပြန်တာကတော့လုံခြုံရေးအရာစိုးရင်ရတဲ့အတွက်လို့ပြောပါတယ်။
သူမခီးစင်ဟာလူသားချင်းစာနာမှုအကူအညီတွေနဲ့ပြိပခါတွေအခြေအနေတွေအတွက်ဖြည့်ရှင်းနိုင်မဲ့နည်းလမ်းတွေကိုရှာဖွေသွားဖို့ရည်ရွယ်ထားတဲ့ခီးစင်တစ်ခုဖြစ်တယ်လို့သူမရဲ့ပြောရေးဆိုခွင့်ရှိသူကဆိုပါတယ
် Her main concerns with the people that she's met
ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်လို့အဓိကစိုးရိမ်ချက်တွေထဲမှာတစ်ခုကလွတ်လပ်စွာလှုပ်ရှားသွားလာခွင့်ပါဒီမှာကလွတ်လပ်စွာသွားလာခွင့်အလုပ်လုပ်ကင်ခွင့်ကန့်သက်ခံထားရတယ်လို့ဈေးသွားဖို့တောင်မှမလွယ်တာတွေရှိနေပါတယ်အရေးပေါ်ကျန်းမာရေးစောင့်ရှောက်မှုခံယူဖို့လိုအပ်တဲ့အချိန်မျိုးမှာတော့သွားဖို့ခက်ခဲနေတာတွေရှိပါတယ်။လုံခြုံရေးအရသွားလာခွင့်မရတာအပြင်စီးရင်နွမ်းပါတဲ့အတွက်စေဝါစောင့်ရှောက်မှုမရတာတွေကလည်းရှိနေပါတယ်။ပညာရေးနဲ့ပတ်သက်လို့လည်းဒုက္ခသည်စခန်းအတော်များများမှာအခွင့်အလမ်းကမရှိသလောက်ပါ။မူလာတန်းကျောင်းတချို့ရှိပေမဲ့ရှေ့ဆက်ပညာသင်ကြားခွင့်မရကြပါဘူး။တချို့ဆိုရင်အသက်10နှစ်ရောက်တဲ့အထိပညာသင်ကြားခွင့်မရတာရှိပါတယ
်အခုရခိုင်ခီးစဉ်အပြင်နေပြည်တော်မှာတော့ Mrs. Muller အနေနဲ့မြမအစိုးရထိပ်ပိုင်းတာဝန်ရှိသူတွေရောအကူအညီပေးရေးအဖွဲ့တွေနဲ့ပါတွေ့ဆုံသွားဖို့ရှိတယ်လို့သူ့ရဲ့ပြောခွင့်ရကဆိုပါတယ် UNOCHA အနေနဲ့2018မှာမြန်မာနိုင်ငံလူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ရေးစီမံကိန်းတွေအတွက်ရခိုင်ကချင်းကရင်နဲ့ရှမ်းမှာရှိနေတဲ့လူဦးရေ8,000ကျော်အတွက် American Dollar 183သန်းကိုလည်းတောင်းခံထားပါတယ်ရခိုင်ပြည်နယ်စစ်တွေမြို့နယ်ဓာပိုင်ကျေးရွာမှာရှိနေတဲ့ရောဘာဂျန်ဒုက္ခသည်ကယ်ဆယ်ရေးစခန်းတွားရောက်လေ့လာခဲ့တာမှာတော့စခန်းမှာနေထိုင်ရတဲ့ခုနှစ်နှစ်တာကာလအတွင်းအခက်အခဲတွေကိုလွတ်လွတ်လပ်လပ်တင်ပြနိုင်ခဲ့တယ်လို့ဆိုလာသူကတော့စခန်းတာဝန်ခံဦးသိမ်းမောင်ပါ
ကျွန်တော်တို့ကခက်တက်ကနယာယီဆိုပြီးတော့အခုခုနှစ်နှစ်ရှိပြီကျွန်တော်တို့အခုဒုက္ခသုက္ခနေပုံးဆိုတဲ့နေရာတော့ကျွန်တော်တို့ခုနှစ်နှစ်ဒီရှိပါပြီ
လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်လည်းဖြစ်အရေးပေါ်ကယ်ဆယ်တုံ့ပြန်ရေးဆိုင်ရာဒုတိယညှိနှိုင်းရေးမှုလည်းဖြစ်တဲ့အဆူလာမူလာဟာမကြခင်လပိုင်းကပဲကုလအမြဲတမ်းကိုယ်စားလှယ်တွေနဲ့စီမံခန့်ခွဲမှုဆိုင်ရာအမြဲတမ်းအတွင်းဝင်ကော်မတီကကျင်းပတဲ့ထိပ်သီးအစည်းအဝေးကိုတက်ရောက်ခဲ့ပြီးတဲ့နောက်မြန်မာနိုင်ငံကိုရောက်ရှိလာတာပဲဖြစ်ပါတယ်။ဒါဟာသူမရဲ့ဒုတိယမြောက်ခီးစဉ်ဖြစ်ပြီး2018ခုနှစ်ဧပြီလပထမခီးစဉ်တုန်းကလည်းကချင်ပြည်နယ်မြကြီးနားမြို့မိုင်းနာ KBC စစ်ဆောင်စခန်းကိုတက်ရောက်ခဲ့ပြီးဒေတာတွင်းပြဿနာတွေကိုဆွေးနွေးခဲ့တာမျိုးရှိခဲ့ပါတယ်ရှင်။